NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကအင်အားကြီးအဖွဲ့အဖွဲ့ဖြစ်တဲ့စံပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA က NCA ပါပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ပြန်လည်သုံးသပ်မယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမင်းမြန်ရမှာသူတို့အဖွဲ့နဲ့တက်မလို့ဟာ NCA ပါအချက်လက်တွေကိုအတိတ်ပဲဖွင့်ဆိုရမှာကွဲလွဲမှုတွေဖြစ်နေလို့ဆိုပါတယ် RCSS အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းက
ပြည်တော်စုအဆင့်ပေါ့နော် union level အဲ့ဒီအပြစ်ရဲ့စာချုပ်မှာဥပမာအချင်းအခုကျွန်တော်တို့ပဟိုဌာနချုပ်နေမြေဆိုပြီးတော့သတ်မှတ်ထားတာရှိတယ်လေပဟိုဌာနချုပ်နေမြေဆိုတော့ကျွန်တော်လည်းပဟိုဌာနချုပ်ပဲပေါ့ဒါပေမဲ့တမတော်ဘက်ကသဘောပေါက်တာကဒါခင်ဗျားတို့တပ်ဖွဲ့ဝင်အလုံးအဲ့နေရာကိုလာနေရမယ်ဆိုတော့နားလည်မှုနဲ့သူတို့သဘောထားရှိတာဟုတ်ကျွန်တော်တို့ကတော့အဲ့ဒါမဟုတ်ဘူးဒါကျွန်တော်တို့ဌာနချုပ်ကရှိတဲ့တဖွဲ့ဝင်တွေမိသားစုဝင်တွေလည်းအဲ့နေရာမှာနေမယ်ဆိုတဲ့အနေထားဖြစ်တယ်ဆရာအဲ့လိုမျိုး
အဲ့ဒါမျိုးတွေမှာသဘောထားကွဲလွဲနေတာပေါ့
ဟုတ်တယ်ဟုတ်တယ်အဲ့ဒါကြောင့်မို့ဒီကိစ္စတွေဖြေရှင်းဖို့ကကျွန်တော်တို့တမတော်နဲ့ကျွန်တော်တို့ RCS တီးတန့်တွေ့ပြီးမှဒီကိစ္စကိုရှင်းကြမှာပေါ့နော်အဖြေရှာကြမှာပေါ့အဲ့လိုနားလေတဘောပေါက်မှုချင်းတူမှပဲကျွန်တော်တို့ကဒီဆွေးနွေးပွဲဟာဟိုဆက်လက်ဆွေးနွေးဖို့အဆင်ပြေမဲ့အနေထားရှိတယ်လေ
အခုလို NCA လက်မှတ်ရေးထိုးပြီး၃နှစ်အကြာမှာတိုင်းရင်းသားအဖွဲ့တွေကြားမှာမကြေလည်မှုတွေထွက်ပေါ်လာနေတာပါဒါဟာ NCA ရဲ့အားနည်းချက်လားလို့မေးရမှာတော့
ကျွန်တော်ထင်တယ်လေတအားတော့နင်းတစ်စုံလုံးတော့တက်ဆိုင်မယ်ထင်တယ်ပြီးခဲ့တဲ့ကျွန်တော်ထိတ်တီးတွေ့တဲ့ပွဲမှာလည်းတစ်ဆုံမှုတွေဖြည့်ရှင်းဖို့ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးလှုပ်တာပေါ့နော်ဒါမှတကယ်တမ်းတွေ့တဲ့ခါကျတော့ကျွန်တော်တို့မဖြည့်ရှင်းနိုင်ခဲ့ဘူးဟိုတစ်ဖက်ကသူ့ရဲ့လိုလားချက်ကိုပဲသူကသူ့ရဲ့ position ကိုပဲသူကအသေးခံထားတော့လေအဲ့လိုမျိုးကျတော့နည်းနည်းပြောရဆိုတာဆွေးနွေးရတာခက်တာပေါ့ဆရာ
ဘုံမူကြီးဆိုင်ငင်းပြောပြသွားတာပါအခုလိုတိုင်းရင်းသားအဖွဲ့တွေကြားကမချေလည်မှုတွေနဲ့ပတ်သက်ပြီး SNL ပါတီကဆိုင်းကျော်ညွန့်ကတော့ဒါဟာအမှန်ပဲဖြစ်တဲ့အကြောင်းမကြခင်ကပြုတ်လုသွားတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အလွတ်တဘောဆွေးနွေးပွဲကိုဥပမာပေးပြီးပြောပြပါတယ
်အခုနောက်ဆုံးတိရံစီဝေးအခြေအနေကိုကြည့်မယ်ဆိုရင်သူကအစားအပိုင်းကသူတို့ဆွေးနွေးနိုင်တဲ့ပုံစံကအလုပ်သဘောတွေ့ကြမယ်ဆွေးနွေးကြမယ်ညှိနှိုင်းကြမယ်ဆိုပြီးတော့အဲ့သဘောနဲ့စတင်ခဲ့တာပေါ့ဗျာတကယ်တမ်းဖြစ်သွားတာကဖွင့်မိန်ခွန်းမှဘူးကဟိုဘက်ဒီဖက်ဟိုကြောကြတယ်ပြုတ်ကြတယ်ဆိုတော့ကအဲ့မှတင်သူကဟို position တခါလဲလာပြလိုက်တယ်ဆိုတဲ့သဘောဆိုတော့စစ်စင်နိုင်လို့မရတဲ့ပုံစံဖြစ်နေပြီပေါ့ဗျာဖွင့်မှာစကားမှာကလည်းကဒါပဲဆိုလို့ပြောလိုက်တဲ့ပုံစံတက်ရောက်တယ်ဒါကြောင့်မလို့ဒီ ASEAN ဆက်အနေနဲ့အဲ့လိုပြောတယ်လို့ကျွန်တော်ကတော့မြင်တယ်နောက်ဟိုကနာ NCA မှာအတိတ်ပဲဖိတ်ဆိုပုံချင်းမတူဘူးဆိုတဲ့ပေါ်ကလည်းအဲ့ဒါလည်းအမှန်ပဲဖြစ်ပါရဲ့။ဘာဖြစ်လို့လဲဆိုတော့ဥမာကာချုပ်ရဲ့စကားပေါ်မှာကြည့်မယ်ဆိုရင်တော့ NCA မှာပါတဲ့လှုပ်ထုံးလုံးနည်းနဲ့အညီဆိုတော့2008ဖက်စီပုံချိန်ခိုင်းဥပဒေအောက်ကလှုပ်ထုံးလုံးနည်းနဲ့အညီတန်းနဲ့ဖြစ်တယ်ဆိုပြီးတော့သူအတိတ်ပဲဖိတ်ဆိုတယ်။အိုင်းလာလက်နက်ကန်ဖက်စီများအနေနဲ့ကလှုပ်ထုံးလုံးနည်းဆိုတဲ့အပေါ်မှာကဘယ်လိုလုပ်မလဲဆိုတဲ့ဟာကိုတီးတာအတိတ်ပဲဖိတ်ဆိုပြီးတော့တွားကြမယ်ဆိုတဲ့ပုံစံကိုမြင်နေပါဗျာ။ဒီတဲမှာပါဝင်တဲ့စကလုံးတွေတော်တော်များများကဟိုဘက်ဒီဘက်ဟိုအတိတ်ပဲဖိတ်ဆိုမှုတွေမတူဘူးနားလည်မှုတွေမတူဘူးတကယ်တမ်းကျတော့ NDA တစ်ခုလုံးမှာအရေးကြီးတဲ့စကလုံးတွေကိုဟိုဘက်ဒီဘက်လက်ခံတဲ့အတိတ်ပဲဖိတ်ဆိုရှင်းလင်းမှုမျိုးလှုပ်တင်တယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်လို့တော့
အခုလူအချင်းတွေဒီမှာတက်မတော်နဲ့ရောအစိုးရနဲ့ပါအလို့သဘောဆွေးနွေးမှုတွေအစပြုပြီးဆောင်ရွက်သွားဖို့လိုတယ်လို့ဗမူးဆိုင်ငင်းကပြောပါတယ
်အခုလောဆယ်ကျတော့ကျွန်တော်တို့statement မှာပြောထားတဲ့အတိုင်းပဲကျွန်တော်တို့ဘက်ကတော့ဒီ bilateral ပေါ့နော်နှစ်ဖွဲ့ချင်းတွေ့မဲ့နေသားရှိတယ်အစိုးရနဲ့ရောခုနပြောတဲ့တက်မတော်နဲ့ရောအချင်းချင်းကျွန်တော်တို့ဟိုပါတီးတန့်တွေ့ပြီးမှပဲအဆင်ပြေမှပဲလာမဲ့တရားဝင်လမ်းကြောင်းပေါ့နော်တရားဝင်လမ်းကြောင်းနေတဲ့ဆင့်အဆက်သွားမဲ့နေသားရှိတယ်ဆရာအခုတော့ဒီလိုပဲလေသူဘက်ကဘက်ဒီအပေးယူအ short တင်းလောက်မဲ့နေသားရှိတယ်အကယ်၍ဒီလိုမလောက်ဘူးဆိုရင်တော့နည်းနည်းဆေးဆက်ရဖို့နည်းနည်းခက်မှတင်တယ
်ဟုတ်ကဲ့ဒီအချိန်လေးရမြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေကတော့တန့်သွားတဲ့အနေအထားကိုရောက်သွားနေပါတယ်
။ဒါမျိုးကလည်းအားလုံးအဆင်ပြေမှပဲဆက်လုပ်လို့ရမယ့်အနေအထားရှိတာ哦။အချင်းတစ်ခုတော့နည်းနည်းစောင့်ပေးရမယ့်အနေအထားရှိတယ
်။ဒါကတော့ရှမ်းပြည်ပြန်လည်ထူထောင်ရေးအဖွဲ့ RCSS SSD ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းပြောပြသွားတာပါခင်ဗျာ။